လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်လွတ်လပ်တဲ့သတင်းစီစဉ်မှုရှိဖို့နဲ့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့လိုတယ်လို့မြန်မာနိုင်ငံသတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်။သူဟာ2019ခုနှစ်အတွက် Raymond Magsaysay ဆုချီးမြှင့်ခံရသူတွေထဲမှာတဦးအပါအဝင်ဖြစ်ပြီးတော့ဒီဆုကိုလက်ခံရယူဖို့အတွက်တခြားဆုရှင်တွေနဲ့အတူဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပါပြီ။ Writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်း Raymond Magsaysay ဆုရှင်တွေရဲ့ပြောဆိုချက်တွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားတာနားဆင်ပါရှင်
။ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်။သူဟာလွတ်လပ်ပြီးကျင့်ဝတ်သိက္ခာနဲ့ကိုက်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝင်ဝင်ဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ခံပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီစုကိုချီးမြှင့်တာလို့ Raymond Magsaysay ဆု Foundation ရဲ့ Internet စာမျက်နှာမှာဖော်ပြထားပါတယ်။သတင်းစစ်ဆင်မှုမလွတ်လပ်ပဲမှန်ကန်တဲ့သတင်းအချက်လည်းမရပဲအထူးသဖြင့်ရုပ်ောက်ပွဲကာလတွေတွင်လူအဖွဲ့အစည်းမှာဘာတွေဖြစ်နေတယ်ဆိုတာကိုဘာမှမသိရဘူးဆိုရင်လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချမှတ်နိုင်မှာလဲလို့မနီလာမြို့တော်မှာ Writer သတင်းဌာနနဲ့ပြည်သူ့မြန်မာပြည်တွင်ကိုဆိုဝင်းကမျှဝေထုတ်ထားပါတယ်
။ So how can they contribute to the political system? So I think that's where journalism is most important about actually. That's why
ဒါလိုဖြစ်နေရင်နိုင်ငံရေးစနစ်မှာလူလူကဘယ်လိုများပါဝင်လုံဆောင်နိုင်ပါပါလဲ။ဒါကြောင့်စာနယ်ဇင်းပညာဟာဒီနေရာမှာတကယ်အရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာသာမကတခြားနိုင်ငံအများပြားကအာဏာရှင်တွေဟာပရင်းမီဒီယာကိုဖိနှိပ်ထားခြင်းပြီးဝါဒဖြန့်ချီတာတွေကိုပဲလူလူကိုပေးကျင်ကြတာပါ။ဒါမှသာလူလူကိုဇဝေဇဝါဖြစ်အောင်လုပ်နိုင်ပြီးမှားရင်းနဲ့လမ်းကြောင်းပေါ်ဆွဲဆော်သွားနိုင်မှာကြောင့်ပါပဲ
။ကိုစိုးဦးနဲ့အတူဒီနေ့စုချင်းချင်းခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင် Ryan Kayabaye တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလုံဆော်စည်းရုံးသူ Kim Jong-ki အိန္ဒိယနိုင်ငံကရုပ်တံသတင်းတင်ဆက်သူ Ravish Kumar ထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူ Ankhana Nilapaige တို့ဖြစ်ပါတယ်။ Kim Jong-ki ဟာသူ့ရဲ့သားဖြစ်သူအနိုင်ကျင့်ခံရတာကြောင့်ကိုယ့်ကိုယ်ကိုတတ်သိသွားပြီးတဲ့နောက်တောင်ကိုရီးယားအကြောင်းတွေမှာအနိုင်ကျင့်တာနဲ့အကြမ်းဖက်လူရက်တွေပပျောက်ရေးဦးတည်လို့ဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ခဲ့သူပါ
။ဦးဒီကဒီအန်တက်တက်ချ်ဖို့ဆို
ခုကမှတော့ဘယ်သူမှကျွန်တော်တို့ပြောတော့နားမထောင်တာကြောင့်တိတ်ကိုခက်ခဲခဲ့ပါဘူး။ကျွန်တော်တို့လှောင်ရှားမှုကဘယ်သူမှပါမလာပါဘူး။သတင်းမီဒီယာအားလုံးနဲ့ကျွန်တော်တို့တွေ့ဆုံပြီးကျွန်မတို့ဒီမှာဖြစ်ပျက်နေတာတွေကဘယ်တော့တောင်ဆိုးနေတယ်ဆိုတာတည်တည်ချာချာပြောပြတော့မှာပဲအစိုးရကနားထောင်လာပြီးအပြောင်းလဲဖြစ်လာတာပါ။အ
ိန္ဒိယရုပ်သံသတင်းတင်ဆက်သူ Ravish Kumar ဟာအစိုးရရဲ့စင်စာလုပ်မှုပပျောက်ရေးသူရဲ့လှုပ်ဆောင်ချက်တွေကြောင့်အတိအမှတ်ပြုခံရသူပ
ါ You should be ready to hear any uncomfortable thing If you are not ready to hear any uncomfortable
ဖြစ်ရမယ်ဘယ်လိုခိစ္စမျိုးကိုမဆိုကြားဖို့စဉ်းစားရှိနေတယ်မလဲဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျားဒီမိုကရေစီလုံလောက်တယ်မဟုတ်ပါဘူးမကြားသေးခင်မဖတ်သေးခင်မကြည့်ရသေးခင်မှာသတ်မှတ်ချက်တွေထားမယ်ဆိုရင်ခင်ဗျားတကယ်ကောင်းတဲ့နိုင်ငံသားတယောက်လည်းမဟုတ်ပါဘူးဒါကြောင့်စဉ်းစားလို့တော့အပြေမဟုတ်ပါဘူးဘလို့ပုံစံမျိုးနဲ့မှရှိမနေသင့်ပေမဲ့ဝမ်းနေစရာကတော့ပုံစံမျိုးနဲ့ဆက်ရှိနေတော့မှပဲ
။နောက်ထပ်ဆုရှင်တူဖြစ်တဲ့အန်ခနာနီလပန်ဂျီကတော့ထိုင်းနိုင်ငံလူ့ခွင့်ရေးကော်မရှင်မင်းကြီးဟောင်းလူ့ခွင့်ရေးတက်ကြွလှူရှားသူဖြစ်ပါတယ်။တီချောက်ခွတ်ထွက်ရေးရန်ကန်ပုံကံနေတဲ့ထိုင်းတောင်ပိုင်းကအမျိုးသမီးတွေရဲ့လူ့ခွင့်ရေးကိုအဓိကအာရုံစိုက်လှူဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်သူလည်းဖြစ်ပါတယ်
။ Most of human rights defenders face serious harassment.
လူ့ခွင့်ရေးကိုကာကွယ်ရတဲ့အများစုအထူးသဖြင့်သူတို့ဟာအမျိုးသမီးတွေဆိုရင်သွားတဲ့နှောက်ယှက်ချင်းချောက်မှုတွေနဲ့ကြုံကြရပါတယ်။လူ့ခွင့်ရေးကာကွယ်သူအမျိုးသမီးတွေဟာအမျိုးသားတွေပြန်ပို့ပြီးကြုံကြရပြီးတကယ်လုံးနေတဲ့သူအများစုကလည်းအမျိုးသမီးတွေပါ။သူတို့ရဲ့သဘာဝအရင်းအမြစ်တွေ၊သဘာဝတော်ဝင်ခြင်းစာရတွေကိုကာကွယ်ဖို့ကြိုးစားရင်အတော်များများအသက်ခံခဲ့ကြရပါတယ်
။ဂျေရီတက်ကြောင့်လူကိုလွန်သွားခဲ့တဲ့ဖိလစ်ပိုင်ကမရာဟောင်း Raymond Magsaysay ကိုဂုဏ်ပြုပြီးကျွန်တော်1959ခုနှစ်မှာစတင်ခဲ့တဲ့ဒီစုကိုအာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားပြောဆိုကြပါတယ်။မြန်မာနိုင်ငံသားတွေလည်းဒီစုကိုရထားတဲ့တခြားသူတွေကတော့1959ခုနှစ်မှာသတင်းစာဆရာဦးလောယုံနဲ့ပရာဟိတအလူရှင်ဒေါ်ဒီဒီလူး2002ခုနှစ်မှာဒေါက်တာစင်ဒီယာမောင်2009ခုနှစ်မှာကရင်တက်ကြွလှူရှားသူသစောဝါ2013ခုနှစ်မှာမြစ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်မျိုးသမီးလက်ဖိုက်ဆိုင်ရော2015ခုနှစ်မှာနာယေကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ဖြစ်ပါတယ်။ဒီနေ့ကစုပြီးဘက်ကတော့မနီလာမြို့တော်မှာစက်တင်ဘာလ9ရက်တနင်္လာနေ့ကျင်းပမှာဖြစ်ပါတယ်ခင်ဗျာ